ကျောင်းလင်းလာတဲ့နိုင်ငံရေးခင်းကျင်းမှာကျွန်တော်အနေနဲ့ Civil Society လို့ခေါ်တဲ့ AFL ဖွဲ့စည်းရေးရေးပါဝင်မှုပြောချင်ပါတယ်။ကျွန်တော်ကိုယ်တိုင်ကလည်း Researcher တယောက်ဖြစ်တဲ့အတွက်သူတည်နာရဲ့အရေးကြီးပုံနဲ့သူ့ရဲ့နောက်ဆက်တွဲ Advocacy Process ရဲ့အရေးပါဝင်မှုပြောချင်ပါတယ်။ AFL ဖွဲ့စည်းမှာကျွန်တော်တို့ပြောချင်တဲ့အတန်ပြည်သူတွေပြောလိုတဲ့အတန်တွေပြည်သူတွေကနေကျောင်းလင်းလိုတဲ့မူဝါဒတွေကိုကျောင်းလင်းနိုင်ဖို့အတွက်တက်စီအထောက်အထားတွေနဲ့တင်ပြနိုင်မယ့် Evidence Based Research တွေအများကြီးလုပ်ဖို့လိုပါတယ်။အထူးသဖြင့်ဝင်လင်းတင်သားမှုတွေရှိလာတဲ့နေရာလူမျိုးရေးနဲ့ပတ်သက်တဲ့ဥပဒေသနာတွေ social research တွေကိုပို့ပြီးတော့လုပ်ဆောင်လာနိုင်တာကိုတွေ့ရပါတယ်။ကျွန်တော်တို့ကိုယ်တိုင်ကိုဥပဒေသနာတွေလုပ်ခဲ့ပြီးပါပြီ။နောက်ပြီးတော့အဲ့ဒီဥပဒေသနာတွေရဲ့ twist set တင်ပေါ့။ဘာလို့တင်လဲဆိုတော့ recommendation တွေပေးတဲ့အဆင့်မှာပဲရက်မနေဘဲနဲ့ကိုယ့်ရဲ့ဒီ twist set တွေပုံမှာမူတည်ပြီးတော့ကိုပြောင်းလဲစေခြင်းနဲ့မူဝါဒရေးရာပိုင်းဆိုင်ရာတွေကိုယူပါချက်ချ advocacy ဝင်တဲ့အပိုင်းကိုပါဆက်ပြီးလုပ်ရပါတယ်။ဒီစစ်မှလည်းသက်ဆိုင်ရာအစိုးရဌာနတွေ၊စွတ်တော်ကိုယ်စားလှယ်တွေ၊နိုင်ငံရေးပါတီတွေနဲ့ချစ်ဆက်ပြီးတော့လုပ်ရတဲ့အပိုင်းတွေပါပါတယ်။အဲ့ process အတွက်ကတော့သူတည်သနာတွေ့ချက်တွေကိုမှအခြေခံတဲ့မူဝါဒရေးရာဆိုင်ရာပြောင်းလဲဖို့တောင်းဆိုမှုတွေ public hearing လို့ခေါ်တဲ့လူ့ကျမ်းစာပွဲတွေအဖြစ်နဲ့စပြီးတော့လုပ်နိုင်နေပါပြီ။ကျွန်တော်အနေနဲ့တော့ဒီဘက်ကမှပြောင်းလဲပြရမယ့် issue တွေကတော့အများကြီးပါပဲ။ဥပမာအမျိုးသမီးတွေရဲ့အခွင့်အရေးဆိုင်ရာဥပဒေပြောင်းလဲဖို့လိုတဲ့အလုပ်သမားတွေရဲ့အခွင့်အရေးဆိုင်ရာတွေ၊နောက် land law, environmental law နဲ့ပတ်သက်တာတွေဒီတင်ဖွဲ့များလည်းစာဖွဲ့စည်းကွင်းရဖို့အတွက်ကိုတင်ဖွဲ့များဖွဲ့စည်းကွင်းဆိုင်ရာဥပဒေ6/2018နဲ့ပတ်သက်လို့ကြောင်းလဲတဲ့အချက်တွေကိုသူတည်နာသူရှိချက်တွေပေါ်မှာအခြေခံပြီးတော့ advocate လုပ်တဲ့အပိုင်းတွေပါပါတယ်ဆိုတော့အဲ့မှာတော့ဒီတင်ဖွဲ့ဖွဲ့စည်းကွင်းဆိုင်ရာဥပဒေနဲ့ပတ်သက်လို့သူဆိုရင်ခေတ်သစ်နဲ့မကန့်ညီတော့တဲ့အချက်တွေရှိပါတယ်ဒီတစ်ပြင်နိုင်ငံရေးလူမှုရေးလုပ်ငန်းလုပ်တဲ့ဖွဲ့စည်းနိုင်ငံရေးကင်းရှင်းရမယ်ဆိုတဲ့ဟာတွေလူမှုရေးဖွဲ့စည်းတွေဟာတရားဝင်မှတ်ပုံတင်ရမယ်တရားဝင်ပုံတင်မရဘူးဆိုရင်လုံလဆအလုပ်တွေကိုရက်ပြီးရခါကျတော့တလအတွင်းမှာပုံတင်မရဘူးဆိုရင်လုပ်တွေလုပ်ခွင့်မရှိဘူးပေါ့နော်ဆိုတော့တကယ်လို့ဒီလုပ်တွေပုံတင်မရသေးဘဲနဲ့ဆက်ပြီးလုပ်နေမယ်ဆိုရင်ဖွဲ့စည်းကိုကောင်းဆောင်တဲ့သူကထောင်ဒဏ်3နှစ်ကျမယ်လို့ဒီဖွဲ့စည်းကိုအပြည့်အဝမြပြုတဲ့သူ့ရဲ့နောက်လိုက်တရားထောင်ဒဏ်5နှစ်ကျမယ်ဆက်ပြီးအမိန့်ပညာသားတွေထွက်လာရရှိရဆိုတော့ဒါတွေကကျွန်တော်တို့အခုဆိုရင်စစ်စစ်နဲ့မကန့်ညီတော့တာတွေ့ရတယ်ဥပမာကျွန်တော်တို့နာရေးပြည်မှုတင်ရသူအလောင်းကြီးတရားတွေကို situation မရှိတဲ့အတွက်ရက်လိုက်ရမှာဒါဆိုဒီလောင်းနေပြီလားပေါ့ပါလေဒါတွေဟာပြည်ထောင်စုဖွဲ့စည်းကွင်းဆိုင်ဥပဒေ6/2018မှာစစ်စစ်နဲ့မကန့်ညီတော့တဲ့အချက်တွေပေါ့အဲ့ဒါတွေကိုပြည်သူ့ကြားနာရေးတွေ၊ရဌာနတွေ၊တာဝန်ရှိတဲ့ကော်မတီကော်မရှင်အကြီးအကဲတွေကိုတင်ပြပြီးတော့ advocate လုပ်ခဲ့ပါတယ်။နောက်တစ်ချက်ကတော့ဒီအမှတ်ပုံတင်ခြင်း၅သိန်းပေးရမယ်ဆိုတဲ့တိစားတွေပေါ့နော်။ဥပဒေကိုကိုထူကိုထားနဲ့လူကြီးလုပ်နေတဲ့ဖွဲ့စည်းတွေကတော်တော်မလွယ်တဲ့ပမာဏဖြစ်နေပါတယ်။ကို့ကျွန်တော်ကိုယ်ရသွေးကိုဖောက်ပြီးတော့လှူနေတယ်ကျွန်တော်တို့မှာပေးစရာပတ်စံလှူစရာပတ်စံမတက်နိုင်တော့မှကို့မှာရှိတဲ့ကိုချမ်းသာတဲ့သူတို့တော့ဖောက်လို့မရှိဘူး။သွေးတောက်သူတွေအဖွဲ့တွေပေါ့ဒီဖွဲ့လေးတွေကငါးသိန်းကိုသူတို့ဘယ်လိုသွားပေးမလဲအဲ့လိုခါမျိုးတွေကိုကျွန်တော်တို့ကလူမျိုးရေးဖွဲ့စည်းရေးတွေကသူတို့ပြောချင်တဲ့အတန်တွေကိုကျွန်တော်တို့တည်သွားပြီးခါကျဥပဒေကတည်ရှိချက်တွေမှာမူတည်ပြီးတော့ဥပဒေတော်ကိုယ်စားလှယ်တောင်းရှိတဲ့ကော်မတီကော်မရှင်အကြီးအကဲတွေနဲ့ပြည်ပထမဦးဆုံးစဉ်လူမှုကျန်းမာရေးကိုကျွန်တော်တို့လုပ်ဖြစ်ပါတယ်။အဲ့မှာဓာတ်လက်တွေကလည်းတော်တော်လေးကောင်းပါတယ်။ဒီလိုလူမှုကျန်းမာရေးပထမဆုံးစဉ် public hearing လုပ်ပေးတာကပဲကျွန်တော်တို့တင်တာတောင်းတဲ့အနာကက်လို့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်မလို့လူမှုရေးလုပ်ငန်းလုပ်နေတဲ့သူတွေအနေနဲ့ကတော့ရက်ဖက်လူဖွဲ့စည်းရေးအခန်းကဏ္ဍတိကျပို့ပြီးခိုင်းပါလား။ဒီကျန်းမာရေးတွေများများလုပ်ပေးပါရက်ဖက်လူဖွဲ့စည်းရေးအနေနဲ့လည်းဒီလူတွေကတောင်းလဲတဲ့မူဝါဒတွေကိုစနစ်တကျနဲ့ခိုင်ခိုင်မာမာအထောက်အထားတွေကြံ့နိုင်တဲ့သုတေသနတွေ evidence based research မှာလာလိုအပ်တဲ့မူဝါဒရေးရပိုင်းဆိုင်ရာ advocacy အလုပ်တွေကိုဆက်လက်လုပ်ဆောင်သွားကြဖို့ဒီလို
အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်